ထိုးကြီးမြို့နယ်တဲကဆူဟိကုန်းကျေးရွာကိုစစ်တပ်ကဆက်တိုက်ရှိုးသလိုလေကြောင်းတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရပါတယ်။မြင်းကြံမြို့နယ်တဲမှာလည်းအလားတူအတိုက်ခံရတာတွေရှိနေပါတယ်။ဒီအခြေအနေတွေကိုကိုသားညူဦးကပြောပြပေးမှာပါ
။မန္တလေးတိုင်းမြင်းကြံခရိုင်တထိုးကြီးမြို့နယ်နဲ့9မိုင်ဝေးပြီးတော့အင်ဂျီ900နီးပါးရှိတဲ့ဆူဟိကုန်းကျေးရွာကိုစစ်ကောင်စီတပ်ကလေကြောင်းကနေပြီးတော့အချိန်ချင်းဘုံကျဲတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။တထိုးကြီးမလှိုင်ကာလန်ဘေးကဆွေကုံကြီးရွာကိုဩဂတ်စ်လ23ရက်နေ့ကနေစက်တင်ဘာလ10ရက်နေ့အထိစစ်ကောင်စီဘက်ကနေလေကြောင်းတက်ခိုက်မှု5ကြိမ်လုပ်ခဲ့တယ်လို့ဆိုပါတယ်။လေကြောင်းတက်ခိုက်မှုကြောင့်နေဆက်လုံးကျော်ပျက်စီးပြီးတော့ပျက်စီးတဲ့ထဲမှာကြေးရွာဖုံးကြီးကျောင်းလဲပေါဝင်ခဲ့ပြီးကျောင်းထိုင်ဖုံးကြီးလဲတံရရှိခဲ့တယ်လို့ဆွေကုံကြီးရွာသားတူကပြောပါတယ
်။ဘုံကျဲတက်ခိုက်မှု5ကြိမ်ရှိပါတယ်။ဟိုဩဂတ်လ23ရက်နေ့က945က3ကဒုံကျဲတာတိန်တလုံးပျက်စီးရဲ့ဆယ်လောက်လောက်ဆယ်လျင်းညာဆယ်လျင်းညာကြတော့၈နာရီကျွေးမှာကျွမ်းတော့ပြဖုန်းကြောင်းမှာအားမကြီးဖုန်းတော့ကျောင်းလိုက်ပို့ကိုပြီးသွားသူချင်းတန်းရဟောမပကောကောမှာပြောဒီကဆယ်လျင်းညာဆယ်ကူရနေကြတော့ဟိုညနေပိုင်း၆နာရီ၅လောက်ကြကျွန်တော်ဒီနေဆောင်ရင်တိုက်ကြရသုံးတော့ပြစီရယ်ဆယ်စရိပါလာ၅နာရီညနေဟောလောက်၆နာရီ၅လောက်ပဲအကျွန်တော်ယူအားရင်ဦးဘူဆိုလည်းရင်ပြစ်တယ်အဲ့ဒီချီပြစ်တယ်ပြောကလေးမျိုးရှိရတယ်ဟောမကိုင်ခုနကငါးမိကျတဲ့ဘုံဘုံမှာအာရင်တခါကျဲရင်ထပ်ကျတာအထချရတဲ့အထချရတဲ့လောကစီနောဆုပ်ပြတော်တယ်နောက်ပြီးတော့အင်းနာအင်ပဝင်းကြီးညာပုံလို့ပြစီသွားတယ်ဒီနာမှာတိုက်ပွဲလုံးဝဖြစ်ချင်းပြီးရင်လုံးဝမရှိဘူးဒေါ်လာရေဖို့များတဲ့နေရာထိုင်တာလည်းမရှိဘူး
တိုက်ပွဲဖြစ်တာမရှိဘဲနဲ့အခုလိုမျိုးလေကြောင်းကတိုက်ခိုက်ခံရတာဟာစစ်ကောင်စီကိုထောက်ခံကြတဲ့လူမှုကွန်ရက်ဆမ်မနာတွေမှာဆွေကုံကြီးရွာမှာကောက်ဝေးတပ်ဖွဲ့တွေရောက်နေတဲ့ဆိုတဲ့ရည်သားချက်တွေကြောင့်လူဒေသခံတွေကယူဆပါတယ်လေကြောင်းတိုက်ခိုက်တာတွေဇက်တိုက်ပြုလုပ်နေတာကြောင့်မလို့အင်ဂျီ900နီးပါးရှိတဲ့ဆွေကုံကြီးရွာကဒေသခံတွေဟာတောတောင်တွေထဲမှာနေရပြီးတော့မိုးရွာသွန်းတဲ့အတွက်အခက်အခဲတွေရှိနေတယ်လို့ဆွေကုံဒေသခံကဆက်ပြောပါတယ
်တောတောင်တွေမှာကမိုးရွာလေရွာတွေမှာဒုက္ခတွေရောက်တော့ကြာမူရနေတဲ့ဆိုသူချင်းမှာတော့မူရီဝါနေချင်းကတော့ဘူးမလို့ပါမလို့ညီကြရတာပေါ့အဲ့လိုဒုက္ခတွေရောက်တာပေါ့။ဒါမှမဟုတ်ဒုက္ခရောက်ဝင်တဲ့ဒုက္ခကိုလည်းကိုကြောက်ခင်းမှုတို့လည်းအများခံစားရတာဆိုတော့အတူတူထပ်ခံတဲ့ခံစားရတာပေါ့ဒီလိုပါပဲ
။စက်တင်ဘာလ10ရက်နေ့မနေ့ဆွေကုံကြီးရွာလေကြောင်းတက်ခိုက်ခံရပြီးတော့မင်းတပိုင်းကြပါပဲ။မင်းကျန်မြို့နယ်တွေကပြားကြီးရွာကိုလည်းအလားတူလေကြောင်းတက်ခိုက်ခဲ့ပေမဲ့နေအဆောင်ပျက်စီးတာတော့မရှိခဲ့ဘူးလို့သိရပါရယ်။ပြားကြီးရွာဟာဆွေကုံကြီးရွာလောက်လေကြောင်းတက်ခိုက်ခံရမှုအချိန်ကြီးမများပေမဲ့ဒီတစ်ချိန်ပါဝင်လေကြောင်းတက်ခိုက်မှု2ချိန်ပြုလုပ်ခံထားရတယ်လို့ဒေသခံတူကပြောပါတယ
်။ဟုတ်ကဲ့ဖြစ်ခဲ့ဦးတယ်ဗျ။ဟိုဒီကကောင်ကြီးတက်ခွေနေတိုက်ပွဲကြီးမတကန်အဖြစ်ဖြစ်နေတယ်ဗော။အဲဒီလိုစစ်တောင်းကိုရဲ့ခြေလေးဒီအဲ့ဒါပဲရှိနေပြီဗျ။ဒီနောက်ပိုင်းမှာတော့အဲ့လိုတိုက်ပွဲပေါ်တော်မူလည်းမရှိဘူး။ဟိုဘာမှမရှိဘူးလို့ပြောနေတာအကြောင်းနဲ့တက်ဟိုဒါလားကျေတာကိုတွေ့ရတယ်နှစ်ခါရှိပါတယ်။သမားတကာကပြီးခဲ့တဲ့ဝါလောက်က29-28လောက်ပ
ါမြင်းကျန်ခရိုင်တွေကကြီးရော်တွေလူကြောင်းတက်ခိုက်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးဒီတစ်ပတ်ထဲမှာပဲကာကွယ်တပ်ဖွဲ့တွေနဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေတက်ခိုက်သိမ်းပိုက်ထားတဲ့မြို့တွေကိုစစ်ကောင်စီဘက်ကနေပြီးတော့လူကြောင်းတက်ခိုက်မှုတွေဇက်တိုက်ပြုလုပ်နေပြီးခလင်းငယ်တွေအပါအဝင်ရပ်သား20ဦးထက်မနည်းသေဆုံးခဲ့ရပါတယ်အနာသိန်းစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်းတောင်ကြီးမြို့နယ်လိုက်ကော်မြို့တွေကိုတွားရောက်ဆစ်ဆီးခဲ့ပြီးတဲ့နောက်ပိုင်းလေကြောင်းတက်ခိုက်မှုတွေပိုးပြီးတော့လှုပ်ဆောင်လာတာလည်းတွေ့ရပါတယ်။ပြီးခဲ့တဲ့ဩဂတ်လကတော့မြင်းညာခရိုင်အထူးဆစ်ဆီးရေးအနေနဲ့ကာကွယ်တပ်ဖွဲ့တွေဘက်ကနထိုးကြီးတောင်သာငဇွန်စတဲ့မြို့ကဒီစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေရဲစခန်းတွေအပြင်တရုတ်ရေနံပိုက်လိုင်းဆောက်ဆစ်စခန်းတွေကိုစစ်တပ်ရဲ့အုပ်ချုပ်ရေးနေရာပြတ်သွားတဲ့အထိတက်ခိုက်ခဲ့ကြပါတယ်ခင်ဗျာ။